ကချင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော်ကန်အီရိုကြားဖြစ်ပွားနေတဲ့စီးရီးတင်မမှုအတွင်းတပ်မတော်ကနေလူအခွင့်ရေးချိုးဖောက်နေတာနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းတပ်ဖြတ်ခံရတာ၊နေရာရွှေ့ပြောင်းခံရတာ၊ဖမ်းဆီးထိန်းသိမ်းခံရတာတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ကွန်းအိမ်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဒေသတွင်မြန်မာတပ်မတော်ဘက်ကနေလူခွေရေးချိုးဖောက်မှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကချင်လူမှုဖွဲ့စည်းတွေကနေတိုင်ကြားစာပေးပို့ထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ
်။ဒီကတော့ကတော့ဒီ UN Security Council ကိုစာပို့ထားတဲ့အစ်စ်မဲရှိပါသေးတယ်ချင်း။အချင်းကတော့ဘယ်လောက်ရမလဲဆိုတော့မပြောတတ်ဘူးချင်း။အကြီးကတော့ကျမတို့လောလောဆယ်ရှိတဲ့ဘိုင်ယိုလင်းရှင်းနေတာပေါ့ဒီလိုမျိုးမှုတွေဟာ International Humanitarian Law အဲ့ဒီထဲမှာပါတဲ့အချက်တွေနဲ့တိုင်းရိုက်တတ်ဆိုင်နေတယ်ပေါ့။ဥပမာဆိုလို့ရှိရင်ဒီတပ်ဖြတ်တာမျိုးပြီးလို့ရှိရင်တော့အကြောင်းအောင်အတေးရအောင်လုပ်တာမျိုးပြီးလို့ရှိရင်တော့ First Visa ပြီး Red Board တော့ဒီအရေးဟာကျမတို့လုံလောက်နေပြီ။ထိကြဒီရဆိုရင် ICC မှာဒီမို့အတွက် UN Security Council မှာဒီမို့အတွက်လုံလောက်တဲ့အခြေအနေမျိုးမှာဖြစ်နေပြီပေါ့ဒီ ICC မှာကျမတို့တင်ကြပြီးတော့မှဒီအရကိုဒီမို့ဘုတ်အတွက်အရင်ပေးတဲ့လူကိုအရင်ယူပေးပါလို့တောင်းဆိုတာပါရှင
်လက်ရှိကချင်ပြည်နယ်ဒေသတွင်းမှာ KIA နဲ့တပ်မတော်တို့ကြားစီးရီးသိမ်းမှမှုတွင်တမရဘက်ကလည်းကချင်လူမျိုးတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လူကူရေချိုးပေါင်းမှုအသင်းအကျပ်နေရရွှေ့ပြောင်းစေမှုတပ်ဖြတ်ခံရမှုလူရာချင်းစာနာမှုဆိုင်ရာအထောက်ပံ့ကူညီပေးစီစဉ်တွေညှင်းပယ်ခံရမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ဧပြီလ23ရက်နေ့ရက်စွဲနဲ့ကချင်လူမှုဖွဲ့စည်း32ဖွဲ့ပူးပေါင်းထုတ်ပြန်ချက်မှာဖော်ပြထားသလိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစာရေးသားပေးပို့ထားပါတယ်လက်ရှိကချင်ပြည်နယ်တွင်လူကူရေချိုးပေါင်းမှုခံရတဲ့နောက်ဆုံးအခြေအနေကိုတော့တော်ခွန်ကြာကခုလိုဆက်ပြောပါတယ်
ဧပြီလ7ရက်နေ့မှာသူတို့ရှင်ဒီအောင်မတ်ကြီးရွာမှာအမြောက်ဆန်ကြတဲ့အတွက်ကြောင့်မလို့22ရက်နေ့အရွယ်သားဖြစ်ပြီးသွားတယ်အဖြစ်ဖြစ်တဲ့သူကတော့ဒီမှာတညာရသွားတယ်ပေါ့7ရက်နေ့မှာပဲဒီလိုက်တာနားမှာငါပြောဖိုက်ခင်းမှာအလုံးလုံးနေတဲ့ဒီဒီစမ်းပြီးပြတဲ့အခါမှာတယောက်ကတော့ချက်ချင်းပေါ်ချင်းပြီးတည်သွားတယ်နောက်တစ်ယောက်ကတော့တညာရတယ်ပေါ့ဒီလိုရှင်လောလောဆယ်အနေနဲ့ဒီကြီးနေရတာအောင်မတ်ကြီးရွာတနိုင်ကဆိုရင်လူပေါင်းတစ်ထောင်နေရာလောက်တော့ထဲမှာအခုရှိနေသေးတယ်ကမ္ဘာညိုနေကဒီလိုက်တောင်ခွေရွာဆိုလို့ရှိရင်ပြေတော့မလွတ်သေးဘူးတချင်ကြီးလက်ထဲကိုလည်းမထည့်သေးဘူးနဲ့တမတော်ကပြန်ခေါ်ဆောင်သွားပြီးတော့မှဒီ KIO စစ်တပ်အဟောင်းမှထည့်ထားပြီးခုချိန်မှာရိခါပြတ်နေပြီဆိုဒီမနေ့ကနေပြီးတော့မှပြန်ပြီးပြီးရတယ်ပေါ့ဒီနေ့ကတော့လွတ်တော်အမတ်တွေနဲ့ကြိုးစားဖို့ကြိုးစားနေရခကြံကလွတ်တော်အမတ်ပေါ့ဒီတစ်ပတ်အစမှာကိုကျမတို့တိတ်ဆုံးသူကအားရောက်ရှိနေပြီပေါ့တောထဲမှာကလူတစ်ထောင်ကျော်ရှိနေတယ်လက်ထက်မှာထိန်းထားတာကဒီ96ယောက်ပေါ်ရှိနေတယ်ပြီးရင်အခုကက်မှာရောက်တာကမနက်တီးပေါ့ရောက်တာကလည်း1000ကျော်နေပြီ
ပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာတနိုင်းမြို့နယ်အောင်လို့ကြေးရွာလေးတိုက်ပွဲကြောင့်ဒေသခံရွာသား1000ကျော်တောတောင်ထိုင်းမှာပိတ်မိနေသလိုကရင်ရင်းနဲ့မြန်မာဆွေရတပ်တို့ကြားတိုက်ပွဲကြောင့်ကာမိုင်းမြို့နယ်ခွဲအင်းတော်ကြီးခေါ်လိုက်နောက်ခူးကြေးရွာသား50ကျော်ကိုမြန်မာတပ်ကလည်းသိမ်းသိမ်းထားပါတယ်အလားတူမိုးကောင်းမြို့နယ်ကစုပ်ကြေးရွာသင်းတိုက်ပွဲကြောင့်ရွာသား1100ခန့်နမ်မရီပါရာရေးဖွဲ့စည်းစင်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကစုပ်ရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်လူရွာကမချင်းကြားကြောင်းမှာတော့600လောက်ရှိပါတယ်အစီလန်ကတတိယဖြားကျောင်းမှာတော့300ကျော်လောက်ရှိပါတယ်။အဲမြို့ဖြားကျောင်းမှာလည်း300ကျော်လောက်ရှိပါတယ်။ဒီလိုဆိုတော့နိုင်ငံတော်ဆေးရကောင်တွေကတက်ချင်ရတင်းကနေဖပန်ထားတဲ့ဟာတွေအဲ့ဒါတွေစားနေကြတာလေ။ဟိုကရွာမှာတက်တက်ကြီးရှိနေတယ်လို့ဒီမင်းနဲ့လည်းတက်တက်ရှိနေတယ်။မင်းညာလည်းရွာမှာတက်တက်ရှိတယ်အဲ့လိုစားပါလေ။
ကချင်ဒေသတွင်းသမ္မတကလည်းလူခွေရေးချိုးပေါင်းလို့မှုနဲ့ပတ်သက်လို့ ICC TV ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းသတင်းတင်ပြသွားရမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်သေးလှုပ်ဆိုင်တာကိုလှုပ်ဆောင်တယ်လို့လည်းကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ်
UN Security Council မှာဆုံးဖြတ်ချက်ကြနိုင်မှုဆိုလို့ရှိရင်တော့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံ၅နိုင်ငံကအားလုံးသဘောတူကြပဲရမယ်ဆိုတာကိုလည်းနားလည်သဘောပေါက်ထားကြပါတယ်။အဲ့ဒီမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံပါတယ်ဆိုတာကိုလည်းသိပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံနဲ့ဆက်ပြီးကွယ်တီးနေပြီးဒီလိုတော့ကျမတို့အနေနဲ့အကျိုးရှိမှာမဟုတ်ဘူးလို့ယူဆတယ်ပေါ့။တို့တော်လည်းပဲဒါဒီကျမတို့ရဲ့ကြိုးစားမှုသာဖြစ်တယ်။လုံးဝလုံးထိုက်တာကိုပြည်သူတစ်ဖက်အနေနဲ့ဒီနိုင်ငံသားတွေအနေနဲ့လုံဆောင်ကြတာပဲဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကိုတည်ငြိမ်အခြားလုံခြုံတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်သိမြင်လို့ရဆိုရင်တမတော်ရဲ့လူခွေရေးချိုးဖောက်မှုတွေကိုတန်ခါရေးယူမှုတွေလှုပ်ဆောင်ဖို့လိုအပ်သလိုစစ်တပ်ကိုအပြစ်တန်ကကင်းလွတ်နေမှုတွေကိုရပ်တန့်လိုက်မှသာလေလူခွေရေးချိုးဖောက်မှုတွေချက်ချင်းကျော်ကျနိုင်မှာဖြစ်တယ်လို့လည်းကရှင်လူမှုဖွဲ့စည်းရေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေဟာလာမယ့်အပတ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါ ตามรอในกิจกรรมลุล่าเยี่ยมรอแกงอิรูจ้าพิบวานในเรื่องสี่เดือนมาหมดด้วยตามรอเบิกกันตามรอในกิจกรรมลุล่าเยี่ยมรอแกงอิรูจ้าพิบวานในเรื่องสี่เดือนมาหมดด้วยตามรอเบิกกันตามรอในกิจกรรมลุล่าเยี่ยมรอแกงอิรูจ้าพิบวานในเรื่องสี่เดือนมาหมดด้วยตามรอเบิกกันตามรอในกิจกรรมลุล่าเยี่ยมรอแกงอิรูจ้าพิบวานในเรื่องสี่เดือนมาหมดด้วยตามรอเบิกกันตามรอในกิจกรรมลุล่าเยี่ยมรอแกงอิรูจ้าพิบวานในเรื่องสี่เดือนมาหมดด้วยตามรอเบิกกันตามรอในกิจ ပြန်လဲဖြစ်ပေါ်လာခဲ့တာဒီနေ့ထိကြံမြင့်လာပြီးဖြစ်ပါတယ်ခင်ဗျာ